တော်ရှင်များခင်ဗျာပြီးခဲ့တဲ့သတင်းပတ်တုန်းကဆိုလို့ရှိရင်ရက်ပိုင်းအတွင်းမှာကုန်ဆုံးတော့မဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့ဖြစ်ပေါ်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ပြည်ပမှာရှိနေကြတဲ့မြန်မာအရေးလှုပ်ရှားသူတွေရဲ့အမြင်တွေကိုကျွန်တော်တင်ပြခဲ့ပါတယ်။အခုဒီမှာမှာပါဝင်မလို့ဖိတ်ကြားထားတဲ့ပုံကိုယ်တွေကတော့မြောက်ဂလာပါမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဝိုင်းကြီးဒါအပြင်88မျိုးဆက်ចောင်းသားများအဖွဲ့ကခေါင်းဆောင်တယောက်ဖြစ်တဲ့ကိုမြအေးနဲ့မြန်မာလူငယ်များဖွံ့ဖြိုးတိုးတက်ရေးအတွက်လှည့်လည်ဟောပြောသင်တန်းတွေဖွင့်ပေးနေတဲ့ဘလော့ဂါစာရေးဆရာစောင်းမရှင်ကိုနေဖုံးလတ်တို့ဖြစ်ကြပါတယ်ဒီ2023ခုနှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးစတဲ့ကဏ္ဍတွေမှာအပြောင်းအလဲတွေဖြစ်ပေါ်ခဲ့တယ်ဆိုပြီးတော့ပြည်ပမှာတော်တော်များများပဲပြောဆိုခရက်ထနေတာတွေကိုကျွန်တော်တို့မြင်နေကြနေရပါတယ်အကြမ်းမြင်အပြင်ပြောလို့ရှိရင်တော့ဒီရင်တော့နဲ့ဆိုင်တော့တိုးတက်မှုတွေရှိခဲ့တာပေါ့လေဒါမှမဟုတ်မဖြစ်တဲ့ကိစ္စတွေကဖြစ်နေသေးတယ်ဖြစ်တဲ့ဖြစ်တတ်တာတွေကမဖြစ်သေးဘူးဆိုတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒေါက်ကွန်ဝင်းကြီးဘယ်လိုများသုံးသပ်မိပါသလဲလို့ပါခင်ဗျဟု
တ်ကဲ့ဟုတ်အရှင်ကလေးကျွန်တော်တို့လေ့လာခဲ့သလားဆိုလို့ရှိရင်နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်တဲ့ဆီကမန္တလေး9ရက်ရှိတယ်လို့ပြောတယ်အဲ့ဒီမန္တလေး9ရက်ကတော့အကားညာနာစာရိတ္တမိတ္တဗလဘောဂဗလပေါ့နော်အဲ့ဒီဟာတွေပေါ့အဲ့တော့ကျွန်တော်တို့ခုချင်းပဲအဲ့ဒီအပေါ်မှာကျွန်တော်အများတော်ဝေဖန်သုံးသပ်နေပါလေဒီမှာတုံ့တက်နေတာဆိုတော့အခုလောလောဆယ်ဆိုလို့ရှိရင်တော့ဒီစီကိန်းကပြီးသွားပြီပြီးသွားပြီဆိုတော့အခါကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါတယ်ကျွန်တော်တို့နိုင်ငံတကာနဲ့အေချိုင်းနဲ့ချစ်ချစ်ခင်ခင်ပုံမှန်လေးနဲ့ဆက်ဆံမှုအဲ့ဒါမျိုးရှိတယ်ဆိုတော့အဲ့ဒီနိုင်ငံတကာဆက်ဆံရေးမှာကျွန်တော်တို့တော်တော်လေးအခြေအနေကောင်းလာတယ်ကျွန်တော်တို့နိုင်ငံရဲ့ဘူသိက္ခာပေါ့နော် image ပေါ့လှလာတယ်လို့ကြောတော့ဒါကတော့တဖြည်းဖြည်းနဲ့တိုးတက်လာတဲ့ဒါပြောင်းလဲလာတဲ့ဟာပေါ့နော်နောက်တစ်ခါဒီလိုမှလည်းဒီလိုပဲတက်နိုင်တဲ့လောက်အကုန်လုံးဝိုင်းဝန်းပြီးတော့စောင့်ရနေတဲ့ခြားတဲ့ကနည်းနည်းဘာကောင်းလဲဆိုတဲ့အခါကျတော့ဟိုဒါရာနုံပြေချက်ချင်းကြီးအလိုပြေဖို့ဆိုတာတော်တော်မလွယ်တဲ့ကိစ္စအဲ့တော့ကျွန်တော်တို့လည်းလေးလာလို့ရသလောက်တော့အခုတော့တော်တော်လေးလူပြောများတော့ဘာလို့အမေရိကန်ရဲ့ constitution တွေဘာတွေညာတွေဆက်လုပ်ရှင်ပေါ့တော်တော်လည်းအဲညစ်တူတူလေးနဲ့ပေါ့ democracy နိုင်ငံတစ်ခုကိုရာနုံပြေအားပြအင်ဂျင်နဲ့ဖြစ်သွားဖို့ဆိုတာတော့တော်တော်မလွယ်တဲ့ကိစ္စဆိုတာလည်းအဲနားလဲရနောက်တစ်ခုကဘာလဲဆိုတော့နားလဲလို့ဆိုတာလေးလာလို့ရတဲ့နာပေါ့နော်အဲ့ကြတော့ကျမတို့အခုစူးစမ်းပန်းနဲ့လုပ်နေတယ်ကျမတို့လွှတ်တော်ရဲ့တဒန်းအစိုးရရဲ့တဒန်းပေါ့နော်အခုဒီလာလိုက်တာ2023လဲမှာကျတော့တော်တော်လေးကိုပဲအရှိဟုံနည်းနည်းကျလာတဲ့သဘောပေါ့နော်လွှတ်တော်ကလည်းလွှတ်တော်ကဏ္ဍမှာလှုပ်လှုပ်ရှားရှားဦးမလင်းလင်းနဲ့ဆောင်ရွက်ဆရာရှိတယ်ထက်ထက်ပြင်းပြင်းလုပ်တယ်နိုင်ငံတော်အစိုးရဘက်ကလည်းသမရာကြီးရဲ့အဆပေါ့နော်သမရာကြီးလည်းအတတ်နိုင်လို့အတတ်နိုင်ဆုံးအကောင်းဆုံးဖြစ်အောင်စူးစမ်းပြီးတော့အာမျိုးပါသာသာသနာအတွက်ရောပြည်ပြည်ပါရောအကုန်လုံးကြိုးစားပြီးတော့ဆောင်ရွက်တယ်။နောက်ကျတဲ့ပြည်သူလူထုပဲကလည်းအရင်ကတည်းကမတူဘဲနဲ့လိုချတဲ့ပြောက်ပြီးတဲ့အခါကျတော့ပုံမှန်လင်းလင်းနဲ့ပုံလင်းမြင်တဲ့ဟိုလည်းဝေဖန်လာကြတယ်။နောက်ကျမတို့လည်းတတ်နိုင်သလောက်အခုအရင်ကတည်းကရှိခဲ့တဲ့ဥပဒေတွေကတချို့ဟာတွေကိုဖျက်သိမ်းတာဖျက်ပယ်သိမ်းတာပဲဖြည့်သိမ်းတာဖြည့်ပြင်းသိမ်းတာပြင်းအစ်စ်ကြထမ်းတဲ့နောက်ကြထမ်းတဲ့တော်တော်လေးတော့လုံးကြတာပေါ့နော်။အဲ့လိုဆိုတဲ့အခါကျတော့ဘာပဲဖြစ်ဖြစ်ဒါအနေနဲ့အပ်ရကျစ်ကတော့အတိုင်းအတာတစ်ခုရှိနေမှာဖြစ်တ
ယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ။ကိုမြအေးကိုမေးပြသေး
ခင်ဗျ။ဟုတ်ကဲ့ပါဗျာ
။2023ခုနှစ်ကာလအတွင်းမှာကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးခန္ဓာအခြေအနေတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်မိပါသလဲခင်ဗျ။အားရကျေနပ်စရာရှိပါသလား။တကယ်ပဲအပြောင်းအလဲတွေကိုမြင်နေရပြီလားဆိုတာပြောပြပါလားခင်ဗျ
။ကျွန်တော်အမြင်ကတော့နိုင်ငံရေးအခြေအနေရပါဗျာ။တိတာထူးခြားတဲ့ပြောင်းလဲမှုမရှိဘူးလို့ကျွန်တော်သုံးသပ်တယ်လေ။ကျွန်တော်မြင်တာကတော့ဗျာ
ဟုတ်ကဲ့
အခုတော့ရှိတာပေါ့ဗျာ2023ထဲမှာနိုင်ငံရေးအကျဉ်းသားစီစီရေးကော်မရှင်ကပေါ်လာတယ်နိုင်ငံရေးအကျဉ်းသားတချို့တွေလွတ်တယ်တိုးတော်လည်းပဲပုံမှန်ဆက်ချက်နဲ့ဖမ်းတာစီးတာတွေကအခုတည်းကမပြီးသေးဘူးငါကာခဝေးတဲ့ဖမ်းတာတွေကလည်းမပြီးသေးဘူးဟောဒါတွေရှိနေရဆိုတဲ့ခါကျကျွန်တော်တို့အဲ့ဒီပုံမှာနားလည်းတော်တော်ခက်တယ်တော့ကြောင်းလဲမှုနဲ့ပတ်သက်ပြီးပြောမယ်ဆိုတော့တိတာပြင်ရှားကြောင်းလဲမှုမရှိတဲ့အကျဉ်းကိုကျွန်တော်မြင်တာနိုင်ငံရေးကနည်းနည်းလေးအိုင်တယ်လို့ပဲကျွန်တော်စီတမှာခံစားရတယ်လေအော်ရေရေချစ်စစ်ကြကြည့်လို့ကျွန်တော်ထောင်မလို့ခင်တဲ့ဟာကချင်နဲ့စစ်ချစ်နေတဲ့ကိစ္စလေအခုစက်ဒီအချစ်ခံရဆယ်ယူလက်မထူနိုင်တဲ့အခြေအနေရှိဘူးဆင်းရဲဝဲတာချိန်ချင်းကျင်းပါလေ
ဟုတ်ပါတယ
်အတိမထွက်ဘူးအဲ့တော့ဒါကိုပြောင်းလဲတယ်လို့ကျွန်တော်မြင်စားတာနိုင်ငံရေးရစီးပွားရေးရပြောမယ်ဆိုလို့ရှိရင်စီးပွားရေးရကတော့ကျွန်တော်တို့အခုချိန်မှာကြာပြည်သူ့ရဲ့စီးပွားရေးတော်တော်ချက်တဲ့အခြေအနေမှာရောက်နေကြတာနိုင်ငံသားကြီးကြီးညွန့်တယ်မှုကလည်းတော့လာလာဝင်လာတာမျိုးမရှိဘူးကြာမရှိဘူးကျွန်တော်ယူပါဒီပါလေအဲ့တော့ပြည်သူအခြေအနေအတော်တော်လေးကိုမွေးကြတဲ့အခြေအနေမျိုးတွေမှာရောက်နေတယ်။အကြောင်းဝယ်တွေပါလေညာလေးတွေလည်းသိပြီးကောင်းတဲ့ဟာမျိုးအခြေအနေမျိုးမှာမရှိဘူး။အဲ့တော့နိုင်ငံရေးစီးပွားရေးကပြောမှဆိုရင်ပြည်သာထင်ရှားတဲ့တိုးတက်မှုမျိုးတော့က ျွန်တော်မမြင်ဘူးလို့ပဲအဲ့လိုပဲတုံ့တက်ချ
က်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ကိုနေဖုံးလအနေနဲ့ဟုတ်ခင်ဗျာမြန်မာနိုင်ငံမှာအခုလူတွေကတချို့ကလည်းပဲအပြောင်းလဲတွေဖြစ်နေပြီပါဆိုနိုင်ငံသားမှဆိုတော်တော်များများပြောကြဆိုကြတာပေါ့နော်အဲ့တော့ကိုနေဖုံးလတို့လူငယ်ကောင်းဆောင်တယောက်အနေနဲ့ဟောဘယ်လိုများသုံးသပ်မိလဲခင်ဗျာ
အဲ့ဟိုအပြောင်းလဲတွေလောက်တော့လုပ်နေအောင်ဒါအဲ့လိုမျိုးနောက်ပြန်ဆွဲတဲ့အားတွေကအခုပိုပိုပြီးများလာသလားလို့ပေါ့နော်ကျွန်တော်ထင်တာဒီဒီကဒီ free game မှာဆိုရင်တော်တော်များများအဲ့အရှင်စစ်အာဏာရှင်ရဲ့အငွေအသက်တွေပေါ့နော်အဲ့ဟာတကယ်တမ်းဒီတွေ့လာရတာလို့ရကြည်လာပေါ့ဖယ်ရရှုံပြင်ဖို့ကိစ္စကလည်းကဒီဟိုသူကအလုံးအောင်ဟိုစစ်တက်လာတာပြင်မယ်ပါညာဆိုပြီးအတန်ရတော့ပြုတော့ပြုနေတာပဲလေဒါမှခက်တာကျွန်တော်ထင်တယ်သူကအလုံးပြင်မယ်လို့သဘောတူရင်တော့မှကျွန်တော်ဘယ်လိုပြင်မယ်ဆိုတဲ့ကိစ္စရယ်ဘာလို့ပြင်မယ်ဆိုတဲ့ကိစ္စရယ်မှာဖြတ်ပြီးတော့ကျွန်တော်တို့ conflict တွေဖြတ်ပြီးတော့ဖြစ်အောင်မယ်လို့ထင်တယ်ဘာလို့တော့ဒေါ်သစုကြည်ကဒီ၄ခွင့်နဲ့တွဲဆုံမှုသူကပြောထားတာရှိတာပေါ့နော်ဒါပေမဲ့တစ်ခါကကြတော့ဦးသိန်းစိန်တို့ဘောကြောမူကြီးပေါ့နော်နည်းအောင်လည်းလည်းတာကိုမြင်တာပေါ့သူတို့ကဒီဘက်ကဆက်တော်လည်းရပဲသူတို့ကသွားနေတဲ့ပုံစံမျိုးရှိတာပေါ့နော်အဲ့ကကြတော့ကျွန်တော်တို့ကဘလို့ပြင်မလဲဆိုတဲ့ဒိဋ္ဌာမှာလည်းကျွန်တော်တို့ကအခုချိန်ဒီသဘောထားကွဲလွဲမှုရှိနေတော့ပေါ့နော်အဲ့လိုပဲအဲ့တဲ့နောက်ဆက်နဲ့နေသွားတဲ့အခါမှာလည်းပါရီပြင်မလဲဆိုတဲ့ဒိဋ္ဌာမှာလည်းချက်ပြီးတော့အဲ့လိုသဘောထားကွဲလွဲမှုတွေချက်ပြီးတော့ဖြစ်လာနိုင်တယ်ချင်းလဲအဲ့ကျွန်တော်တို့ဖွဲ့စည်းပုံပြင်တဲ့ဒိဋ္ဌာကလည်းကျွန်တော်တို့တို့ကျင်တော့တော့ကျွန်တော်တို့ပြင်ခွင့်ရမယ်မထင်ဘူးက
ြဟုတ်ကဲ့အဲ့တော့ဒေါ်ခင်ဝဲကြီးကိုဆက်ပြီးတော့မေးပြစီကျွန်တော်တို့အခုပြီးခဲ့တဲ့2023ခု AP လအတွင်းရဆိုလို့ရှိရင်ကျွန်တော်မိထီလာတို့เนาะနောက်ပိုင်းမှာလာရှို့တို့စသဖြင့်ဒီမွတ်စလင်စန့်ကျင်ရေးလှုပ်ရှားမှုတွေမွတ်စလင်ဘာသာဝင်တွေနဲ့ဒေသခံတွေနဲ့ပြိပခါတွေဖြစ်ခဲ့ကြတဲ့ကိစ္စတွေအဲ့ဒါတွေကတော့တိုင်းပြည်အတွက်တော်တော်လေးကြီးတန်တဲ့ကိစ္စတွေဖြစ်ခဲ့တာပေါ့เนาะအဲ့ဒီအပေါ်မှာရောဆရာမအနေနဲ့တော့ခင်ဝိုင်းကြီးဘယ်လိုများသဘောရလဲခင်ဗျ
ဟုတ်ကဲ့ရှင်ကျမကတော့အစောကတည်းကကျမအမြဲတမ်းပြောနေကြကျမရှုမဲ့နေစဉ်ကိုလက်သင့်ခံတယ်လူလာဝါကနောက်တစ်ခါပြောမှုဆိုတရားနောက်တစ်ခါကျတော့ငင်းရမ်းစွာအတူတူကတက်တွဲနေထိုင်ရေးပေါ့နော်အဲ့လိုမျိုးလက်သင့်ခံတယ်သို့တော်လည်းကျမတို့နိုင်ငံမှာနှစ်ပေါင်းများစွာနေလာတာပြဿနာတွေလည်းဘာမှမရှိဘူးဘာသာလေးမျိုးနော်အခုတို့ကချင်းကျမတို့ခရစ်ယာန်တို့အစ္စလာမ်တို့နောက်ပြီးတော့ဟိန္ဒူတို့ကျမတို့ဗုဒ္ဓဘာသာတို့အတူနေကြတာဘာမှပြဿနာမရှိဘူးခုမှထွက်လာတယ်ဆိုကြတော့ဒါကတော့ဟိုနည်းနည်းနည်းနည်းဟိုတာမန်နဲ့နည်းနည်းထူရဲ့အကြောင်းတရားလေးပေါ့နော
်အ
ဲ့ဒါကကျမတို့ဟိုကျမတို့ရဲ့ဟိုဟွာပြောရလို့ဆိုရင်ကျမတို့ဒီမှာကျမတို့မြန်မာနိုင်ငံအရင်းနဲ့ကမ္ဘာအရင်းနဲ့ကကျမတို့အများနဲ့ရှင်းရှင်းပြီးတော့အာကျမတို့စဉ်းစားဝေဖန်သုံးသပ်နေတဲ့အခါမှာဒီကကမ္ဘာမှာဘယ်လို movement တွေဖြစ်နေလဲမြန်မာနိုင်ငံမှာဘယ်လိုအခြေအနေတွေဖြစ်နေလဲဆိုတော့ကျမတို့ရှင်းပြီးတော့သုံးသပ်ရတာလေအဲ့တော့ကျမတို့ကတော့တတ်နိုင်သလောက်ငြင်းငြိုင်းရဲလဲလို့ခြင်းနဲ့တော့ပြိပခါတွေလည်းမဖြစ်စီခြင်းဘူးအဲ့ဒါကြောင့်မို့အာဘာကောင်လဲဆိုတော့အတက်နိုင်ဆုံးတော့ပါကောမလဲဆိုတော့လူခွင့်ရရောကွန်စတီကျူရှင်ရောနောက်တလေထုံးတဲ့နေရာရှင်ကျင်းမှုတွေပေါ့လေးနဲ့ထားပြီးကျမတို့တော့စူးစမ်းနေတာပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါ်ခင်ဝိုင်းကြီးခင်ဗျအခုလာမဲ့လာစမ်းမှာဆိုလို့ရှိရင်ဒီကျွန်တော်တို့ပေါ့နော်မရှိသင့်တော့တဲ့ခေတ်ကာလအချိန်အခါနဲ့မင်ကိုက်ညီတဲ့ဥပဒေတွေကိုပဲဖျက်ဖို့ပေါ့မို့လူမှုအဖွဲ့အစည်းတွေကဆန္ဒပြမယ်ပါမယ်ဆိုတာမျိုးတွေတောင်မှစီစဉ်နေကြတယ်အဲ့တော့ပြည်တွင်းမှာကလည်းပဲဟိုကျွန်တော်တို့သတင်းတွေထဲမှာအများအားမြင်နေတွေ့နေရတာဒီပုံမှန်18ပေါ့လေလူပြောအများဆုံးကိစ္စနောက်ခွင့်ပြုချက်မရှိဘဲနဲ့စိတ်တမ်းလှည့်လည်မှုဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့တော်တော်များများဝေဖန်ပြစ်တင်နေတာတွေကြားရတယ်အဲ့တော့ဒီနိုင်ငံရေးကဏ္ဍမှာဟုတ်ကဲ့အဲ့ဒီလိုခုနပြောတဲ့ဒီဥပဒေတွေပြုပြင်ပြောင်းလဲဖို့ဆိုတာဒီအခု2023ခုနှစ်တည်းမှာအောင်မြင်မှုများဘယ်လောက်များရခဲ့ပါလဲ
အဲ့ဒါလည်းကျွန်မအရင်စိတ်ဝင်စားတယ်အခုဒီကုန်းလေးကိုလေကျွန်မအရင်စိတ်ဝင်စားတယ်ဘာလို့လဲဆိုတော့နိုင်ငံတကာနိုင်ငံရဲ့အသက်ကတော့ competition ပဲလေနော
်ဟုတ်ပါဘ
ူးအဲ့လိုဆိုတဲ့အခါကျတော့ကျွန်မတို့အခုကကျွန်မတို့အရှုပ်ချအနက်3ရက်နဲ့လာလိုက်တာဥပဒေပိုင်းမှာအခုတော်တော်လေးကိုတကယ်ဟိုဘာကုန်းလဲအထွတ်ထိပ်ရောက်နေတယ်လို့ပြောရမလားမသိဘူး
ဟုတ်က
ဲ့အဲ့ကြတော့တစ်ခါတည်းအမြင်လေးနောက်ပြီးတော့ကိုယ့်ရဲ့ယုံကြည်ချက်တွေလိုအပ်ချက်တွေရှာနာတွေထုတ်ပေါ်ကြတာလေအဲ့ကြတဲ့အခါကျတော့ကျွန်မအခုပြောချင်တာကတော့ကျွန်မတို့ constitution 2008မှာအဲ့ထက်နေကျွန်မဒီနေ့ပဲထုတ်ထားတာလို့ရှိသေးတယ်ကျွန်မအာသာချက်ရှိတဲ့ဟာတွေထုတ်ထားတယ်အာဏာချက်ရှိတဲ့ဟာတွေထုတ်ထားတယ်အခုနဲ့တခါကတည်းကဖြစ်လာဘူးလို့ထင်တာကိုလည်းကျွန်မကတော့ဟိုမြင်ရတယ်ပေါ့နော်အဲ့တော့ကသက်ရှိအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ကျမတို့ကတရားဥပဒေစိုးမိုးရင်းနဲ့ဒီနေ့အေဂျင်ရေးတို့ဘာလို့ဆိုတဲ့အခါမှာတရားဥပဒေစိုးမိုးလို့ရှိရင်တော့တကယ်ပဲဒီနေ့အေဂျင်ရေးကတော့ရလာစရာအကြောင်းရှိတယ်။အဲ့တော့တရားဥပဒေစိုးမိုးရေးကိုနည်းနည်းလေးကျမတို့ကနိုင်ငံတော်ကလည်းလိုအပ်တာကိုဆက်လက်လုပ်ပေးသလိုနိုင်ငံသားကလည်းကိုယ့်ရဲ့တာဝန်ကိုချိန်မယ်ဆိုလို့ရှိရင်တော့အများအားနားလည်မှုတွေယုံကြည်မှုတွေရကြမယ်ဆိုရင်ကြံစည်တွေကတော့နည်းနည်းပါးပါးလျှော့သွားမှဖြစ်နေ။အဲ့ကြတော့ဒီ session အနေနဲ့တော့လောလောဆယ်ကျုပ်သိမ့်ပဲလို့ရပြီဆိုတော့အခြေအနေအတိုင်းတာတစ်ခုထိကြောက်လာပြီဆိုရင်တော့သားဖို့မသိတော့ဘူးဆိုရင်တော့သားမယ်တင်နော
်ဟုတ်ကဲ့အော်နောက်တစ်ခုကကျွန်တော်တို့ဒီလေသမားတွေပေါ့နော်မြန်မာပြည်အနှံ့အပြားမှာတောင်ကူလေသမားတွေလေယာမြေတွေအတ္တမအသိဉာဏ်ခံပြီးတော့အခုစားရတောက်ရမဲ့ဒီစားရတောက်ရေးအတွက်တောင်မှပဲသူတို့ရဲ့ဘဝဖူလိုမှုတွေအခက်အခဲတွေဖြစ်နေလို့ဇာနာပြနေကြတယ်ရှိတော့ဒီလေယာမြေတွေဟို ပြန်လဲခွဲဝေသုံးတာပေးဖို့ပါညာဆိုတဲ့ကိစ္စမျိုးလေယာဉ်မြေတွေကိုမသုံးတဲ့မြေတွေပြန်ပြီးတော့ရယူပရစီဆိုပြီးတော့ဆန္ဒပြနေကြတာမျိုးတွေအဲ့ဒါမျိုးတွေအခုဒီနှစ်တိုင်းမှာတော်တော်များများဖြစ်လာတယ်အဲ့တော့အခြေအနေအရအဲ့ဒီကိစ္စမှာဟိုတိုးတက်မှုရှိနိုင်ပါလားရှိခဲ့ပါလားခင်ဗျာ
အဲ့ဒီကိစ္စတွေမှာတိုးတက်မှုရှိခဲ့ပါလားဆိုတော့ကျမတို့အဲ့လေယာဉ်မြေကွန်ရှင်ဖို့ဆိုတော့ကျမတို့ရန်ကုန်တိုင်းဒေသကြီးမှာလုပ်ပေးကြတာတွေရှိတယ်လို့ကျမတို့အမှန်တော့ကျမတို့ကအဆုံးမ်းမယ်နောက်တွေးရှိချက်ကိုကျမတို့ကတင်ပြမယ်ဟိုဘာကမလဲဝေဖန်သုံးသပ်မယ်နောက်အကြံပြုမယ်အဲ့ဒီအကြံပြုချက်တင်ပြတာနဲ့ကျမတို့ရဲ့ခန္ဓာကတော့ပြီးသွားပြီဘောတော့ညာလည်းပဲအချမ်းနဲ့အပိုင်းကိုတော့သက်ဆိုင်ရာဟိုအဖွဲ့ရှိပေါ့နော်တဘောဒီတော်စုအစင်ဒီတော်စုအစိုးရအဖွဲ့သူတို့လိုအပ်တာတွေကိုဆက်ပြီးတော့လုပ်ပေးရမှာကျမတို့ဘက်ကလည်းကျမတို့ပြီးသလောက်ပြီးပြီသူတို့ဘက်ကလုပ်တဲ့အခါမှာချမ်းချာတာနှောင့်နေတာနောက်တစ်ဖက်နဲ့တစ်ဖက်အဝင်ကိုကြီးကမဖြစ်တာအဲ့ဒါတွေရှိလာတဲ့အခါကျတော့ဒါမျိုးလေးတွေပေါ့နော်အဲ့လိုလေးတွေဖြစ်တာပေါ့
ဟုတ်ကဲ့ဟု
တ်ကဲ့အဲ့လိုတိုင်းကရှင်ကလည်းဟိုဘက်ကအခြေကိုမပြေနဲ့တာတွေပါလေပေါ့အဲ့ဒါမျိုးပေါ့နော
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါ်ခင်ဝိုင်းကြီးခင်ဗျကဲကိုမြအေးရောပြောပါအောင်ဆက်ပြီးတော့ဒီကျွန်တော်တို့လေသမားတွေလူသမားတွေရဲ့ဘဝအခြေအနေဟုတ်ကဲ့လူမှုရေးတို့ကျန်းမာရေးတို့ပညာရေးတို့အပိုင်းတွေမှာကြတော့ဘယ်လိုများသုံးသပ်မိလဲခင်ဗျကိုမြအေးပြောပါအောင်ခင
်ဗျကျွန်တော်ဟုတ်ကဲ့စီဝါရေးမကြည့်လဲဘူးဆိုလို့ရှိရင်လူမှုရေးပိုင်းဆိုရင်ကျအားနေကြတယ်ဆိုတာလေပေါ့လာတတ်တာပဲလေအဲ့တော့လေသမားတွေအခြေအနေကြည့်မယ်ဆိုလေသိမ့်ပြေသိမ့်ခဲ့ရကိစ္စတွေကညာဒါတခုတော့ရှိတာပေါ့ညာကျွန်တော်ဒီညာဖြည့်ဆွက်ပြီးညာလဲပြရမယ်ဆိုလို့ရှိရင်အရင်ရင်စနေဟောင်းတိတ်ခဲ့တဲ့အကျဉ်းချံတွေကအများကြီးလေကဒီပြဿနာတွေကိုအခုမှစပြီးဖြေရှင်းရတယ်ဆိုတဲ့ခါကျအခက်ခဲအများကြီးရှိနေဆိုတော့ကျွန်တော်နားလေ
ဟုတ်ကဲ့
ဥပ္ပောလည်းပဲနေသမားကြီးရဲ့ဒေမီပန်ဆိုင်မှုနေသမားကြီးရဲ့ဘောအာမခံချက်ပြီးနိုင်တဲ့ policy တစ်ခုကိုမချနိုင်သေးကာလပတ်လို့ဒီပြဿနာတွေကထပ်ပြီးတော့မှများလာဦးမှာပဲကျွန်တော်မြင်တာကတော့လေအဲ့လိုရှိတယ်အဲ့တော့ခုနပြောလို့လူမှုရေးပိုင်းနဲ့ပြန်ကြည့်မယ်ဆိုလို့ရှိရင်လူတယောက်ကစားစရာမရှိဘူးဆိုလို့ရှိရင်လူတာရက်တာတွေခိုးတာဝက်တာတော့ဖြစ်မှာပဲအဲ့ရအောင်လို့ကျွန်တော်တို့ပါပြီးအတိတ်တင်လို့မရဘူးစီးပွားရေးဘဝပြည်လဲမှာလူမှုရေးဘဝဆိုတာလည်းတိုးတက်လာမှာလူတွေရဲ့လူနေမှုအစ်စ်နဲ့မြင်မာလာနေအများလူတွေရဲ့ကြောဘူးစူဘူးသွားဘူးသားဘူးနေမှုထိုင်မှုတွေကမြင်မာလာမှာဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့တော့လူမှုရေးရအဲ့တော့ကျွန်တော်ထုတ်ပြောမယ်ဆိုရင်တော့စီးပွားရေးအစ်စ်မပြေမှုကိုကျွန်တော်ပြောပြပါပြီအဲ့တော့လူမှုရေးကပြောင်းလဲမှုရှိရဲဆိုတာငါပြောင်းလဲတာမမြင်မှုကြတခုတော့ရှိတယ်အရက်ဖက်လူဖက်စီကိုအပြိုင်ရဲပေါ့အပြိုင်ရဲပေါ့ပေါက်လာတဲ့အခါမှာတော့တချို့တချို့အပိုင်းတွေကိုအရက်ဖက်လူဖက်ကြီးတွေဝင်ပြီးထမ်းတာမျိုးတွေကုညာမျိုးတွေစောင်းရတာမျိုးတွေဒီလိုလူမှုရေးပရာဟိတလုပ်ငန်းတွေလုပ်တဲ့အဖွဲ့အစည်းတွေများလာတာကတော့ပြည်သူလူထုရဲ့အသိစိတ်ကကိုတော့ချီးကျူးရမှာဖြစ်တယ
်။ဟုတ်ကဲ့ကိုနေဖုံးလာအနေနဲ့ရောဒီလူမှုအဖွဲ့အစည်းတွေရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဒီ2023ခုနှစ်မှာဘယ်လိုများမြင်ခဲ့တွေ့ခဲ့ပါသလဲ
။အရက်ဖက်လူဖက်ကြီးတွေပေါ်လာတာကတော့ဈေးနှုန်းချာကောင်းတဲ့ကိစ္စတူဒါပေမဲ့ပြဿနာကျွန်တော်တို့ဒီအရက်ဖက်လူဖက်ကြီးတွေရဲ့ capacity ပေါ့နော်ဒီစွမ်းဆောင်ရည်ပိုင်းကျတော့ကျွန်တော်အားမရဘူးလား
။ဟုတ်ကဲ့
ကျွန်တော်တို့ကဟိုအားလုံးကလှုပ်ချင်တဲ့စိတ်တွေပဲရှိပြီးတော့တကယ်တမ်း system တွေပေါ့နော်ဒီစနစ်တကျလုံနိုင်မှုကြတော့ကျွန်တော်တို့အားနည်းနေတော့မယ်အဲ့တော့အားနည်းအဲ့လိုအားနည်းနေရတဲ့နောက်တစ်ခုကဒီရက်ဖက်လူ့ခွင့်စည်းတွေနဲ့နိုင်ငံရေးပါတီတွေနဲ့အဲ့လိုမျိုးချိတ်ဆက်မှုတွေလည်းကျွန်တော်တို့တိတ်ပြီးတော့မတွေ့ရအောင်အမှမှရက်ဖက်လူ့ခွင့်စည်းကနိုင်ငံရေးပါတီဆိုတာမိဘတွေဖြစ်ပြီးတော့တရားနဲ့တရားအပြန်အလှန်ချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စမျိုးရှိရတယ်အဲ့တော့အဲ့လိုမျိုးရက်ဖက်လူ့ခွင့်စည်းနဲ့ပတ်သက်ပြီးတော့နိုင်ငံရေးသမားတွေရဲ့အမြင်တွေစောင်းနေရမျိုးတွေလည်းတွေ့ရတယ်အဲ့ရက်ဖက်လူ့ခွင့်စည်းတွေကလည်းပဲကပ္ပစတီရဆန်းဆောင်ရင်မပြေဝမှုမရှိကြဘူးတွေ့ရအဲ့ဒါတွေကလည်းကျွန်တော်ရှေ့ဆက်တောက်ဆက်လေးမှာအဲ့ဒါတွေဖြေပြီးဖြေစည်းရမှာ
တဲ့ဒီလေသမားတွေအရေးကြီးစက်ရုံတွေမှာဆန္ဒပြပွဲဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောဒီ2023ခုနှစ်မှာအကောင်းဘက်ကကြည့်စရာများရှိပါသလားဗျအ
ဲ့ဒါတွေကလည်းကျွန်တော်ထင်တာတော့အချိုးကြီးပါကိစ္စတွေပဲဒါဒီလိုမျိုးသူ့ဘက်ကတချို့ပြောင်းလဲခြင်းတဲ့သူတွေရှိရဆိုရင်တော့မှကျွန်တော်ထင်တယ်အဲ့ပြောင်းလဲခြင်းတဲ့သူနဲ့မပြောင်းခြင်းတဲ့သူတွေနဲ့ကြားထဲမှာအချိုးကြီးပါရအဲ့လိုမဆက်နွယ်မှုတွေရှိနေတဲ့အခါကျတော့တော်လည်းတဲ့လူတွေကချုပ်ကိစ္စတွေမှာလုပ်လို့မရဘူးဖြစ်နေတာပေါ့။အဲ့လိုမျိုးဆိုတော့ပြီးတော့ထိလို့မရတဲ့ကိစ္စမျိုးတွေပေါ့။အခုကနိုင်ငံတော်ကပြောင်းလဲနေတာပြောတာကျွန်တော်ထင်တယ်ဒီခရိုနီတွေနဲ့ပတ်သက်လာရင်လည်းဖြစ်ဖြစ်ဒါမှမဟုတ်အဲ့လိုမျိုးစစ်တပ်နဲ့ပတ်သက်လာရင်လည်းဆိုတော့လုံးဝအထီးမကန်ဘူးဆိုတဲ့ပုံစံမျိုးပေါ့နော်။အဲ့လိုမျိုးဖြစ်နေတော့အဲ့ဒီအပိုင်းတွေမှာကျွန်တော်တို့ကရှေ့ဆက်သွားမယ့်ကိစ္စမှာအဲ့နှစ်ခုကတော့ကြားရရနေခံနေတယ်လို့ဖြစ်နေတာပေါ့။
ဟုတ်ကဲ့အဲ့တော့ဟိုတချို့အခုပြောနေကြတာပေါ့နော်မီဒီယာလောကမှာလွတ်လပ်ခွင့်တွေအထိုက်အထင်ရလာတယ်ဆိုတော့အဲ့ဒီပုံမှာဘယ်လိုမြင်လဲခင်ဗျအစာနယ်ဇင်းတွေအပြိုင်ပြိုင်ပေါ်လာကြတာ
အဲ့ဒါတော့ကောင်းနေကြအဲ့ဒါအားလို့ကျွန်တော်တို့အဲ့ဒီခုနကစာနယ်ဇင်းလွတ်လပ်ခွင့်ပေးပြီးရဲ့နောက်ပိုင်းမှာတော့စာနယ်ဇင်းတွေရဲ့ရှုထောင့်ပေါင်းစုံတွေကြီးလာတယ်ဗျာသူတို့ကတော့အစိုးရဝေဖန်တာရှိတယ်လို့ကျွန်တော်တို့ဒီဘက်ကဒီမိုကရက်တစ်အတိုက်ခံအင်အားစုကျွန်တော်တို့ရှေ့ဆက်အပါဝင်အားလုံးဝေဖန်တာတွေလည်းရှိတယ်ဒါကောင်းနေကြဒါကြတော့ကောင်းမွန်တဲ့အပြုသဘောဆောင်တဲ့ကောင်းတဲ့လုပ်ရက်တစ်ခုလို့ကျွန်တော်မြင်တယ်ဗျာအဲ့ဒါအားလို့တော့စာနယ်ဇင်းဒီရဲ့တဘာဝရောက်ရအခုမှဟိုပွင့်လန်းလာတဲ့ခါမှာဂျေးနီဂျေးဟန်နေရတော့လို့ဆိုရှိကြမှာပဲလေ
ဒါပေမဲ
့အခြေအနေတစ်ခုဒီတိုင်းပဲဆက်သွားတော့သူကြည့်ရင်ပါလိမ့်မယ်ကျွန်တော်မြင်တာဒါတော့ကျွန်တော်အကောင်းမြင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ နေကုန်းကျုံအနေနဲ့ခြုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဒီ2023ခုနှစ်ကကျွန်တော်တို့မြန်မာနိုင်ငံအတွက်အားရစရာနှစ်တစ်နှစ်ဖြစ်ခဲ့ပါသလားပေါ့နော
်ဟုတ်ကဲ့မဟုတ်ကျွန်မတော့အစောပြောသလိုပဲအားနည်းချက်တွေလည်းရှိတယ်အားသာချက်တွေရှိတယ်သို့တော်များလည်းဘယ်ဟာများတယ်လဲဆိုတော့အောင်မြင်မှုတွေလည်းတော်တော်များများတော့ယူခဲ့နိုင်တာပါပဲဒီနော်ဟာနိုင်ငံရေးမှာစီးပွားရေးမှာလူမှုရေးမှာပေါ့နော်လူမှုရေးမှာလည်းနိုင်ငံတကာနဲ့ကျမတို့ဆက်ဆံရေးတွေ network တွေချဲ့ထွင်တာနိုင်တယ်နိုင်ငံတကာအကူအညီတွေနဲ့သို့မဟုတ်မိပညာတွေနဲ့ကျမတို့ဒီမှာပြည်သူလူထုကိုဆောင်ရွက်ပေးရရှိတာတွေကိုလည်းကျမတို့အဲတဘောတူညီချက်တွေပြင်ရင်းတွေလုပ်ပြီးတော့ဆောင်ရွက်ပေးနိုင်တယ်။နောက်ဥပဒေချုပ်လည်းကျမတို့အဲပြင်ဆင်ပြီးပြဋ္ဌာန်းပြီးတော့ပေးနိုင်တယ်။လိုအပ်တာတွေကိုလည်းအတိုင်းဟိုအချင်းသားတွေလှုပ်ပေးတာအဆပေါ့နော်။အတိုင်းအတာတစ်ခုအထိဒီကနိုင်ငံတော်ကနေပြီးတော့လုပ်ပေးနိုင်တယ်ဆက်ပြင်ပေါ့နော်။နောက်ပြီးတော့ကျမတို့နိုင်ငံရဲ့စီးပွားရေးအတွက်လိုအပ်တဲ့ဥပဒေတွေလည်းအထိုက်တဲ့ဟိုနိုင်ငံသားဥပဒေတို့နိုင်ငံခြားဥပဒေတို့အကုန်လုံးကျမတို့ပုဂ္ဂိုလ်လုံးလုံးတွေအတွက်အကုန်လုံးလုပ်ပေးပြီးသားနော်အဲ့လိုဆိုတော့အတိုင်းအတာတစ်ခုထိတော့ကျမတို့2023နဲ့မှာတော်တော်လေးလုံးဖြစ်တယ်လို့အဲ့လိုပြောမှာပေါ့နော်တို့တော်လည်းအခုဖြစ်လေးတွေရှိတာကတော့ဒါကတော့ချင်းချက်ပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကကျွန်တော်တို့လည်းနားလဲပါတယ်ဒီ2023ခုအခြေအနေနော်နောက်ပြီးတော့အခုလာမယ့်2024ခုနှစ်မှာဘယ်လိုများဖြစ်စေချင်တယ်လဲဆိုတာအဲ့ဒါလေးတွေလည်းပြောပါအောင်ခင်ဗျာကိုမြကြီးရ
ဟိုနိုင်ငံကြီးရပါဗျာကျွန်တော်ဆိုတော့ပြောခဲ့သူပဲပေါ့နော်ပြည်သာဖြင်းရှားတယ်ပြောင်းလဲမှုမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့တိုက်ခံဘက်ကနေပြီးကြည့်စူပါလို့ဒီမိုကရက်တစ်အင်အားစုတွေပေါ့ကြာအတိုက်ခံလို့ကျွန်တော်မသုံးနိုင်ပါဘူးဒီမိုကရက်တစ်အင်အားစုတွေရှစ်လေးလုံးမှာတော့ကျွန်တော်တို့ပြည်သူ့တွေချခဲ့တဲ့မှုတွေရှိတယ်အဲ့ဒါကတော့ဖက်ဒရယ်ပြည်ထောင်စုဦးတည်မယ်2008ဖွဲ့စည်းချုပ်ဖို့ခြေခံဥပဒေကိုပြင်ပြင်းဓမ္မမဟုတ်ချက်အသိရေးဆွဲနောက်တစ်ခါတနိုင်ငံလုံးဆိုင်ရာစိတ်ခူတာတွေပါတယ်ညီလာခံတရားခုံကျင်းပါရေးဆိုတဲ့လုပ်ငန်းချင်းတွေကို2014ထဲမှာဆက်အကောင့်တွေပေါ်သွားမှုရှိတယ်အဲ့တော့ပြည်သူ့အနေနဲ့ကတော့တိုင်းနာတဲ့နိုင်ငံဖွဲ့စည်းတွေကတော့ဟိုတော်ဆဆူကြီးဦးဆောင်တဲ့ဒီမိုကရက်တစ်အင်အားစုတွေကတော့အစိုးရတာဝန်ရှိတဲ့လူတို့လွတ်တော်တာဝန်ရှိတဲ့လူတို့ကတော့ဖွဲ့စည်းပုံပြင်ရေးဆိုတာတက်မတော်ကူစေဟိုတက်မတော်သားကူစေတွေအစားပြောလာတာဖြစ်ပြီအဲ့တော့ဒီဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးကျွန်တော်တုံ့ဆိုင်နေကြမလို့လို့ကျွန်တော်မြင်တယ်ဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုဦးတည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားဖြစ်ပေါ်လာအောင်2014ထဲမှာဝိုင်းဝန်းကြိုးပမ်းသွားဖို့လိုမယ်လို့ကျွန်တော်မြင်တယ်ဗျ
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ကိုမြားကြီးနော်ကဲကိုနေဖုံးလန့်အနေနဲ့ရောကျွန်တော်တို့ညီကုန်းကျုပ်အနေနဲ့အားလုံးကိုချုံပြီးတော့ဒီပြောရမယ်ဆိုလို့ရှိရင်ပေါ့နော်ဒီနှစ်အတွက်ကောအခုလာမယ့်2014ခုနှစ်အတွက်ကောပေါ့
ဟုတ်အရင်ဆက်အောင်တော့ဒီနေ့လည်းနှိုင်းရှင်မှာဆိုတော့ကျွန်တော်တို့ဟိုကြောင်းလဲမှုလေးတွေချုပ်နေရလေးတွေမှာတွေ့လာရတယ်ပေါ့ကွာဒါပေမဲ့တနင်္ဂနွေလုံးတိုင်းတာနဲ့ခြုံကြည့်မယ်ဆိုတော့တချို့ကြောင်းလဲမှုတွေကဟိုကျွန်တော်တို့ညှော်လင်းတဲ့လောက်ကြောင်းလဲတာမကြောင်းလဲဘူးနောက်တစ်ခုကအဲကြောင်းလဲမှုတွေကအပေါ်ရန်တော့နည်းနည်းဆန်နေတယ်ဒါပေမဲ့ကျွန်တော်တို့ထိလို့ကင်လို့မရတဲ့ကိစ္စမျိုးတွေကျွန်တော်ရှိနေတယ်ဒါပြီးတော့အဲကျွန်တော်ထင်တယ်ဒီဟိုဟတ်လိုင်းတော့ပြောရမှာပေါ့နော်အဲ့လိုလူမျိုးတွေရလည်းပဲတို့ရဲ့အကျိုးစီးပွားကြောင်းဖြစ်ဖြစ်ဒါမှမဟုတ်အခြားဆက်နွယ်မှုတွေကြောင်းဖြစ်ဖြစ်တို့ရှေ့ဆက်သွားဖို့ကိစ္စမှာအဲ့လိုမျိုးလိုက်ပြီးတော့ချင်းတော့လုပ်နေတဲ့ဟာမျိုးတွေရှိကြအောင်အဲ့တော့ဒီ2014အတွက်ကကြတော့ကျွန်တော်တို့အဲ့အရာတွေကိုဘယ်လောက်ပြင်ရှင်းနိုင်မှာလဲပေါ့နော်ဆိုကိစ္စကမ္ဘာယူသိမ်းဆိုင်ရပဲဆိုရင်တော့အခြားလုပ်ပိုင်ခွင့်ရှိတဲ့သူတွေအကုန်လုံးဆိုကိစ္စတွေကျွန်တော်တို့တက်တက်တော့လုပ်ဖို့လိုအပ်တယ်ခင်ဗျာအဲ့လိုမျိုးမလုပ်ရင်တော့ကျွန်တော်2014မှာလည်းအီယောနဲ့ပဲကျွန်တော်တို့ဒီလိုမျိုးဆက်ပြီးတော့တွားအောင်ပါ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ရတဲ့အချိန်ကလည်းပြည့်နေပြီမလို့ဒီမျှနဲ့ပဲကျွန်တော်တို့ဒီအစီအစဉ်ကိုရန်နာရပါလိမ့်မယ်အခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်မြောက်ကလာပမဲဆန္ဒနယ်လွှတ်တော်လေယာမြေကော်မရှင်အဖွဲ့ဝင်ဒေါက်ခင်ဝိုင်းကြီး88မျိုးဆက်ကျောင်းသားများအဖွဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့ကိုမြအေးနဲ့စာရေးဆရာဘလော့ဂါကိုနေဖုံးလတ်တို့ကို RFA အနေနဲ့ကျေးဇူးအထူးပဲတင်ရှိကြောင်းပြောကြားပါရစေတော်တာရှင်မိတ်တင်ကအပေါင်းလဲလာမယ့်2014ခုနှစ်အတွင်းမှာစိတ်ချမ်းသာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်ဝကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ။